အမေရိကန်နိုင်ငံမှာတော့နိုဗ ెంబ ာ3ရက်အမေရိကန်ရွေးကောက်ပွဲရလဒ်ကိုအခုချိန်ထိအတိအကျမထုတ်ပြန်နိုင်သေးပဲ Republican Party ကသမ္မတဒေါ်နယ်ထရမ့်နဲ့ရွေးကောက်ပွဲရလဒ်အတွက်အငင်းပွားနေတဲ့အချိန်မှာပဲ Democratic Party ကဝင်ရောက်ရှင်ပြိုင်တဲ့ Joe Biden ကသမ္မတထရမ့်ရဲ့အဓိကမူဝါဒတချို့ကိုပြောင်းလဲပြင်ဆင်ဖို့နဲ့ January 20ကျန်းသစ္စာကျင်းပပွဲအပြီးအစိုးရတာဝန်ယူဖို့အတွက်ပြင်ဆင်မှုတွေကိုတနင်္လာနေ့မှာစတင်နေပြီဖြစ်ပါတယ်Democratic Party ကသမ္မတလောင်းဖြစ်တဲ့ပါဝင်ရှင်ပြိုင်တဲ့ Joe Biden နဲ့ဒုသမ္မတလောင်းဖြစ်ပါဝင်ရှင်ပြိုင်တဲ့ Kamala Harris တို့ကသူတို့ဟာ Coronavirus ကာယရောဂါဆန်ရည်ဒီကာယရောဂါကြောင့်ခံစားနေရတဲ့စီးပွားရေးကျဆင်းမှုရာသီဥတုပြောင်းလဲမှုဆန်ရည်နဲ့စနစ်တကျခွဲခြားဆက်ဆံမှုဆန်ရည်ကိုချက်ချင်းပဲဦးစားပေးလှုပ်ဆောင်မှာဖြစ်ကြောင်းပြောပြီးသူတို့ရဲ့ Transition to Power အာဏာအကူပြောင်းကာလအတွက် website ဆန်နေတာတခုဖွင့်လိုက်တာပါသူတို့ဟာအမေရိကန်နိုင်ငံရဲ့ကျန်းမာရေးခွဲခြားဆက်ဆံမှုမရှိရဲနဲ့ရာသီဥတုဆိုင်ရာပြဿနာတွေလိုအရေးတကြီးဖြေရှင်းရမယ်စိန်ခေါ်မှုတွေအတွက်သူတို့တာဝန်ဆယူတဲ့နေ့ကစပြီးဥဆောင်ကန့်ကွယ်ဖို့ပြင်ဆင်နေကြောင်းလည်းပြောပါတယ်။ဂျိုးဘိုင်ဒန်ဟာစနေညပိုင်းကဒလဝဲပြည်နယ်ဝယ်မင်တန်မြို့ကနေမိန့်ခွန်းပြောကြားခဲ့ပြီးသူ့အနေနဲ့တိုင်းပြည်ကိုတွေးစည်းညှိနှိုင်းဖို့ကြိုးပမ်းသွားမှာဖြစ်ကြောင်းကတိပြုပြောကြားခဲ့တာပါ။